ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအရေးပေါ်ညီလာခံခေါ်ယူပေးဖို့ဆိုပြီးပါတီဗဟုကော်မတီဝင်136ဦးရာဂိုင်နှုန်းအားဖြင့်62ရာဂိုင်နှုန်းကျော်ကနေတောင်းဆိုထားတဲ့ပေးစာကိုကြံ့ခိုင်ရေးပါတီဥက္ကဋ္ဌဦးသိန်းစိန်ကိုလိမ့်မူပြီးဒီကနေ့ရက်စွဲနဲ့ပေးပို့လိုက်တာကိုတွေ့ရပါတယ်သူရဥရွှေမန်းပါဝင်ပါတီခေါင်းဆောင်တချို့ကိုထုတ်ပယ်လိုက်ပြီးတဲ့နောက်ဥသိန်းစိန်ဥဆောင်နဲ့ကြံ့ခိုင်ရေးပါတီဗဟိုနဲ့သူရဥရွှေမန်းဥဆောင်နဲ့ကြံ့ခိုင်ရေးပါတီကခေါင်းဆောင်တချို့ကြားနောက်ထပ်တင်းမာလာတဲ့အခြေအနေတခုလို့ယူဆနိုင်ပါတယ်ဒီစာကိုလည်းထုတ်ပယ်ခံရတယ်ဆိုတော့ကြံ့ခိုင်ရေးပါတီဗဟိုကော်မတီဝင်ဥဇော်မြင့်ဖေလက်မှတ်နဲ့တရားဝင်ထုတ်ပြန်ထားတာဖြစ်ပါတယ်ဒီစာနဲ့ပတ်သက်လို့ဥဇော်မြင့်ဖေကိုကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒီနေ့အကဲလက်မှတ်နဲ့လာမယ့်မေလမှာပါတီဘိုကော်မတီအစည်းအဝေးခေါ်ဖို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌစီကိုလိမ့်မူပြီးတော့စာရေးထားတာတွေ့ရပါတယ်ဒီပါတီဘိုကော်မတီအစည်းအဝေးခေါ်ဖို့တောင်းရတဲ့အဓိကအကြောင်းကိုပြောပြပါလား
ပါတီတို့မှာဒီနေ့ရင်ဆိုင်နေရတဲ့ပြဿနာတွေဟာပါတီကိုရေမျောကန့်တင်ပါတီဖြစ်သွားနိုင်တဲ့ပါတီစီလုံးညီညွတ်မှုပြတ်သွားနိုင်တဲ့အခြေအနေမျိုးတွေရှိလာတယ်ပါတီတို့ဒီမိုကရေစီဟာ2015ခုနှစ်အောက်ဂုလစနေနေ့မှာပါတီသဏ္ဍာန်ချုပ်ကိုအာရမသိမ့်ပိုက်ပြီးတော့ပါတီစည်းအစည်းများကိုအပြောင်းလဲလုပ်လိုက်တယ်။အာမန်ပါတီဝင်တယောက်ကိုဘဟုကော်မတီဝင်မဟုတ်ဘဲနဲ့စည်းစည်းဖြစ်အစားထိုးထည့်တာတွေရောပါလာတယ်။ဒါတွေဟာအာဏာနဲ့ဒီမိုကရေစီရှင်လိုက်လို့ရှိရင်အာဏာရဲ့အရေးရောင်နေနဲ့ဖိဖိစည်းစည်းတင်းတင်းကြပ်ကြပ်လုပ်သွားတယ်ဆိုတာရှင်းပါတယ်။အဲ့ဒါတွေကပါတီဖွဲ့စည်းပုံအခြေခံစည်းမျဉ်းနဲ့လုံးဝဆန့်ကျင်နေတယ်ဆိုတာအင်္ဂလိပ်သိပါတယ်။ဒီတော့လည်းပဲရုပ်ောက်ပေါ်ရလဲနီးနေပြီ။ပါတီရဲ့အလားအလာတွေကိုလည်းထောက်အောင်ပဲဆိုပြီးတော့ဒီလိုတီးခံပြီးတော့တီးခံခြင်းမျိုးစုံနဲ့တီးခံခဲ့တာပေါ့။ဒါတော့လည်းပဲအဲ့ဒီအခုလဧပြီလ22ရက်နေ့ကျတော့ပါတီကနေပြီးတော့ကျွန်တော်တို့ကိုအငြင်းစားပေးလိုက်တယ်။ကျွန်တော်တို့အငြင်းစားတင်ထားတဲ့လူတွေမဟုတ်အဲမလို့ဒါပါတီပွဲအခြေခံစည်းမျဉ်းနဲ့တော့ကိုင်းကြီးအောင်လုပ်ဖို့တင့်နေဆိုပြီးတော့အဲ့လာတွေကိုလည်းပဲကျွန်တော်တို့ပထမကြိမ်လွှတ်တော်တက်တတ်မကူမင်းမှာဒီလွှတ်တော်ရင်းမှာပါတီဘူကော်မတီဝင်တွေကလက်မှတ်ထိုးသွားတယ်အရေးပေါ်ပါတီညီလာခံခေါ်ပေးပါဒီကိစ္စမှာဆိုပြီးတော့အဲ့ဒီဟွာက136ဟွာကအဲ့ဒီကထိုးထားတဲ့လက်မှတ်ပဲလွန်ခဲ့တဲ့3လလောက်ကထိုးတဲ့လက်မှတ်အဲ့ဒီလူတွေကအခုအကုန်လုံးပြန့်နှံ့နေပြီလေ
ဆိုတော့အဲ့ဒီတော့ကဘာဖြစ်လို့မခေါ်ပြစ်ခဲ့တာလဲ
အဲ့ဒီတော့ငါထိုးစေလေထိုးလို့မပြီးသေးဘူးအခုလည်းပဲကျွန်တော်တို့နောက်ထပ်ရတဲ့ဟာတွေကျွန်တော်ရှင်းမှရှိရဲ
။
ဒီဟာ136ရောက်အပြင် plus ထပ်တိုးနေတာတွေရှိရဲ။မူလထိုးခဲ့တဲ့136ရောက်နဲ့ပဲကျွန်တော်တို့ကတင်လိုက်တယ
်။ဟုတ်ကဲ့အန်ကယ်တော့အဲ့ဒီတော့ကဘာဖြစ်လို့မတင်လိုက်တာလဲ
။အဲ့ဒီတော့ငါလက်မှတ်ထိုးမှုတွေကိုလိုက်ပြီးတော့ထိုးတဲ့အခါမှာအချို့သောလူတွေကမစုံသေးတဲ့တော့ကျွန်တော်မတင်ရတာ။ဟိုအလွတ်တော်ပြီးသွားတဲ့အခါကျတော့အကုန်လုံးပြန်ကုန်ပြီဘိုးကော်မတီကနေကိုယ့်နေရာကိုပြန်သွားကြပြီ။လိုက်တို့ရတာတို့ဘာလို့ညာလို့လဲအဲ့လိုလေးရှိသေးတယ်။နောက်တစ်ချက်ကလည်းပဲပါတီတို့စီလုံးညီညီလေးပြည့်ပြီးတော့ရှိနေတဲ့လုံနေတဲ့လူတွေကိုလည်းပဲသိခါကြသွားစီတယ်တို့ဘာလို့ညာလို့လဲတအားကြီးလည်းဖြစ်မှဆိုတဲ့ခါကျတော့ကျွန်တော်တို့ကစောင့်ဆိုင်ရတာလေးရှိတယ်။မျက်နှာကြည့်ရတော့ဗျာဟိုငဲ့ဒီငဲ့ပေါ့
။ခုနကအန်ကယ်ပြောတဲ့အထက်မှာကျွန်တော်နားလဲသလောက်ဆိုရင်ပါတီဘိုကော်မတီဝင်100ကျော်ကနေပြီးတော့ဒီဘိုကော်မတီအစည်းအဝေးနဲ့အရေးပေါ်ပါတီညီလာခံခေါ်ဖို့โอ้ตองสู่ท่าราปอนเนาะ100จ่อရှိတယ
်136ရောက
်ဟုတ်ကဲ့အဲ့ဒီကျမ်းမှာဘယ်သူတွေပါလဲ
ဒီဘန်းကားတွေတော်တော်ပါပါတယ်ဒီဘန်းကားတွေပါပါတယ်အခုပါတီထဲမှာစီးစီးထဲမှာရောင်းနေသောပုံကိုတွေလည်းပါပါတယ်ဒါပါတီညီလာခေါ်အောင်ခေါ်မယ်ဗျာပါတီညီလာကအရေးပေါ်ပါတီညီလာကခေါ်ပဲနဲ့ဒီလိုလို့လို့မရဘူးပါတီပြတ်သွားလိမ့်မယ်သူတို့ခေါ်ဖို့တော့တူတယ်လက်မှတ်ထိုးပါဆိုလက်မှတ်ထိုးကြတဲ့ထိပ်ဘန်းကားတွေရှိပါတယ်အဲ့ဒီမှာနမူနာပြောမယ်ဆိုရင်ကျွန်တော်ပြောပြမယ်နော်အဲ့ဒီရောက်ကိုဥထေဦးပါပါလေ
ကျွန်တော်တို့လည်းတချို့စည်ရင်းတွေတွေ့ထားပါတယ်ဥထေဦးလည်းတွေ့ပါတယ်ဒီမှာဥနန္ဒာကျော်စွာလည်းတွေ့ပါတယ်နောက်ပြီးတော့
ဥမြင့်ကြီးလည်းပါပါတယ်ဥမြင့်
ကြီးပါတယ်ဥသိန်းစော်လည်းတွေ့ပါတယ်တော်တော်များများဒေါက်တာဥခင်အောင်မြင့်လည်းတွေ့ပါတယ်ဥမ
မောင်သိန်းတို့ပါလို့
ဟုတ်ကဲ့ဥမမောင်သိန်း
ဥမမောင်သိန်းလည်းထိုးထားပါတယ
်ဟုတ်ကဲ့ဥခင်အောင်မြင့်လည်းကျွန်တော်တွေ့ပါတယ်ဒီမှာနာမည်တွေတော်တော်များများတော့ list တွေတွေ့ပါတယ်ဆိုတော့အင်္ဂလိပ်ကဒီ28ရက်နဲ့29ရက်မှာပါတီဘိုကော်မတီအစည်းအဝေးနဲ့ပါတီညီလာခံကိုခေါ်ဖို့တောင်းထားတယ်တကယ်လို့မခေါ်ပေးဘူးဆိုရင်အင်္ဂလိပ်ဘာလုပ်မလဲပါတီခွဲထောင်မလား
ဟုတ်ကျွန်တော်တို့ပါတီကိုစင်ကြိမ်ထောင်မှုလို့ပါတီခွဲထောင်မှုလို့ဆိုတာကျွန်တော်တို့လောလောဆယ်ကျွန်တော်တို့မှစဉ်းစားချက်မရှိပါဘူးအခုလှုပ်ရှားတာလည်းပါတီဝင် ဥရရပိုင်ကိုအရာဥပဒေရရပိုင်ကိုရတင်ပြတောင်းဆိုတာဖြစ်ပါတယ်သူတို့တင်ပြတောင်းဆိုမှုအပေါ်မှာဘယ်လိုများတုံ့ပြန်မလဲဆိုတာကျွန်တော်တို့စောင့်ကြည့်ရပါမယ်ကျွန်တော်တို့ကလောလောဆယ်အချိန်မှာကျွန်တော်တို့ဒီခိုင်မျိုးပါတီဝင်ဟာဒီခိုင်မျိုးပါတီဝင်မှာပဲသူတို့အနာပြီးလည်းပဲကျွန်တော်တို့ကတရားမှုနဲ့ဆိုကျွန်တော်တို့ဒီခိုင်မျိုးပါတီဝင်ဟာပါတီဝင်မှာပဲ
ကျွန်တော်ဒီနေရာမှာပဲတခါတည်းရှင်းအောင်မေးလိုက်ချင်ပါတယ်အခုမှအငယ်တို့ကဒီစာကိုထုတ်တယ်ဒီလက်မှတ်တွေထုတ်တယ်ဒါပေမဲ့ပြီးခဲ့တဲ့3လလောက်ထဲကတောင်းထားတာဆိုတော့ဒီဟာဒီလူတွေရဲ့သဘောထားတွေကဒီတိုင်းပဲလို့ပြောလို့ရအောင်မလား
ပြောလို့ရချင်မှာရပါမယ်သို့တော်လည်းပဲဒါတွေကပါတီညီလာခံနဲ့ဘူကော်မတီစည်းဝေးမှာခေါ်လိုက်လို့ရှိရင်ဒါတွေရှင်းသွားမှာပါကျွန်တော်တို့ကပါတီရဲ့အဆုံး ဟိုဌာနချုပ်တာဝန်ရှိသူတချို့ကို VOA ကဖုန်းနဲ့ခေါ်ယူခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးရှင်။